ဟောင်ကောင်မှာရွေးကောက်ပွဲဆိုင်ရာပြုပြင်ပြောင်းလဲဖို့နေရာနှက်မှာဆန္ဒပြနေကြသူတွေကိုအဓိကဆန္ဒပြနေရာဖြစ်တဲ့မြို့လယ်ကစီးပွားရေးအချက်အချာနေရာမှာစုစည်းကြဖို့ဆန္ဒပြကြောင်းသားခေါင်းဆောင်တွေကစော်အော်တိုက်တွန်းထားပါတယ်။ဒီနေ့လာနေ့မတိုင်ခင်လမ်းတွေပိတ်ဆို့ဆန္ဒပြနေသူတွေကိုရှင်းလင်းပေးဖို့အုပ်ချုပ်ရေးမှူးစီဝိုင်လျောင်းကပြောကြားထားပေမဲ့ကောင်လုံးကျွန်းဘက်ကမွန်ခော့အရက်မှာဒီကနေ့ဆန္ဒပြသူတွေအများအပြားစုဝေးခဲ့ကြပါတယ်။ရတပ်ဖွဲ့တာဝန်ရှိသူဝှိုက်ချန်တက်ကအခြေအနေပုံမှန်ပြန်ဖြစ်အောင်လို့လိုအပ်တဲ့နည်းသုံးပြီးတော့ဆောင်ရွက်သွားမယ်လို့ဒီကနေ့သတင်းစာရှင်းလင်းပွဲမှာအခုလိုပြောသွားခဲ့ပါတယ
် In order to restore the public order we are determined and we are confident
အများပြည်သူတည်ငြိမ်အေးချမ်းရေးအတွက်ကျွန်တော်တို့အခိုင်အမာဆောင်ရွက်သွားမှာပါလိုအပ်တဲ့ဆောင်ရွက်မှုမှန်သမျှအတွက်ကျွန်တော်တို့မှာလုံနိုင်စွမ်းရှိတယ်လို့လည်းအခိုင်အမာယုံကြည်တဲ့အကြောင်းရဲတပ်ဖွဲ့တာဝန်ရှိသူကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောသွားတာဖြစ်ပါတယ်ဒီကနေ့အစောပိုင်းတုန်းကတော့မွန်ခော့အရက်မှာဆန္ဒပြသူတွေနဲ့ရဲတွေထိတ်တန့်ရင်ဆိုင်မှုဖြစ်ခဲ့ပြီးတော့ရဲဘက်ကလက်ကင်တုံတွေငရုတ်ရည်တွေနဲ့ပတ်ဖြန်းခဲ့ပါတယ်။တင်းလာနေကြရင်အစိုးရဝန်ထမ်းတွေရုံးပြန်တက်နိုင်အောင်လို့ပိတ်ဆို့ထားတာတချို့ကိုဖယ်ပေးမယ်လို့လည်းဆန္ဒပြခေါင်းဆောင်တွေကပြောခဲ့ပါတယ်။အစိုးရဝန်ထမ်းတွေရုံးပြန်တက်တာကိုလိုလိုလားလားခွင့်ပြုမှာဖြစ်ပေမဲ့စီးပွားရေးအချက်အချာကြားတဲ့မြို့လယ်မှာတော့ဆက်လက်နေရယူပြီးဆန္ဒပြသွားမယ်လို့ကြောင်သားခေါင်းဆောင်တွေကပြောပါတယ်။ဟောင်ကောင်မှာတရုတ်ပြည်မကြီးအစိုးရရဲ့လွှမ်းမိုးမှုမပါဘဲဟောင်ကောင်အုပ်ချုပ်ရေးမှုကိုရွေးချယ်နိုင်ခွင့်ရရှိရတဲ့အတွက်ကျောင်းသားအများစုဖြစ်တဲ့ထောင်ပေါင်းချီတဲ့ဟောင်ကောင်ပြည်သူတွေလမ်းပေါ်ထွက်ဆန္ဒပြနေတာသတင်းနှစ်ပတ်ထဲရောက်နေပါပြီရှင်။